မကြသေးခင်ကဆက်လို့ပင်လယ်ပြင်မှာလေစီးပေးထွက်ပြေးလာနေသူတွေနဲ့တေဆုံးသူအရေအတွက်တိတိကျကျတိုးလာနေတဲ့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေကတာဝန်ရှိသူတွေနဲ့ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ဒီသတင်းပတ်ထဲမှာပဲအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေကတော့ဒီပြဿနာကိုဒေသတွင်းနိုင်ငံတွေကြားပို့ပြီးပူးပေါင်းဆောင်ရွက်ဖြေရှင်းဖို့အာရုံစိုက်ဆွေးနွေးခဲ့တာပါ။ဒီအကြောင်း VOA သတင်းတော် Kate Lamb သတင်းပေးပို့ထားတာကိုကိုအောင်လွင်ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာ၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊အင်ဒိုနီးရှား၊အာဖဂန်နစ္စတန်နဲ့ဩစတြေးလျနိုင်ငံတွေသာမကအမေရိကန်ပြည်တော်စုကအစိုးရကိုယ်စားလှယ်တွေပါတက်ရောက်ပြီးလှစ်စီးထွက်ပြေးနေကြတဲ့ပြဿနာကိုထိန်းချုပ်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဂျကာတာမြို့တော်ကဆွေးနွေးပွဲအတွင်းမှာတော့နေရက်ဆုံးခွာပြီးလှနဲ့ထွက်ပြေးနေသူတွေကိုရောက်လာတဲ့တိုင်းပြည်တွေကဘယ်လိုမျိုးကင်တွယ်ဆောင်ရွက်သွားမလဲ၊ပင်လယ်ပြင်မှာရှာဖွေခဲ့တဲ့လုပ်ငန်းတွေဘယ်လိုလုပ်ကြမလဲဆိုတာတွေကိုနည်းလမ်းတွေရှာဖွေကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ပြောခွင့်ရသူ Vivian Tan ကတော့အခုဆွေးနွေးပွဲဟာဒေသရင်းတိုင်းပြည်တွေကြားပူးပေါင်းဆောင်ရွက်နိုင်မဲ့ပထမခြေလှမ်းတစ်ခုလို့ဆိုပါရစ
ေ။ Basically this meeting was meant to be the start of discussions between states in the region about the issue of irregular maritime.
အခြေခံအားဖြင့်ကတော့ဒီအစည်းအဝေးကဖြစ်ရောဖြစ်စေမဟုတ်တဲ့ရေချောင်းသွားလာမှုတွေနဲ့ပတ်သက်လို့ဒေသရင်းနိုင်ငံတွေကြားဆွေးနွေးပွဲတွေအစပြုတဲ့သဘောပါ။အလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုသက်ဆိုင်ရာတိုင်းပြည်တွေကြားဆွေးနွေးဖို့နဲ့ဒေသရင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပြီဆိုတာကိုသဘောတူညီမှုရအောင်ကြိုးပမ်းတာပါခိုင်ခိုင်မာမာအဆိုပြုချက်မျိုးတော့မရသေးပါဘူးဒါပေမဲ့လည်းအလုံးရင်ဆိုင်နေရတဲ့ပြဿနာကိုရင်ဆိုင်ဖို့လုပ်ရမယ့်လုပ်ငန်းတွေတိတိကျကျပို့ပြီးတော့ရှိဖို့လိုနေပြီဆိုတာကိုတသဘောတည်းရှိနေတာကတော့သိချပါတယ်
ဂျကာတာဆွေးနွေးပွဲကိုတော့သတင်းတောက်တွေတက်ရောက်သတင်းယူခွင့်မပေးခဲ့ပါဘူး UNHCR ကတော့အာရှပစိဖိတ်ဒေသတွင်းပုံမှန်မဟုတ်တဲ့ရွှေပြောင်းအခြေချနေထိုင်မှုတွေဟာပြီးခဲ့တဲ့2012ခုနှစ်တည်းစံချိန်ချိုးလောက်အောင်များပြားခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ကပြည်ပခတ်တွေကာလကြာရှည်ကြုံနေရတဲ့ပါကစ္စတန်၊အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကတင်းမာမှုတွေအားလည်းလှစ်စီးထွက်ပြေးသူအရေအတွက်ပုံများလာရတဲ့အကြောင်းရင်းဖြစ်တယ်လို့ပြောဆိုထားတာပါဘင်္ဂလားပင်လယ်အော်မှာမောင်ခိုတင်းမောတွေနဲ့သွာလာရင်ခမန်းကြီးလူပေါင်း900လောက်ထိတေဆုံးခဲ့တာကြောင့်အိန္ဒိယသမုဒ္ဒရာတွင်ပြီးခဲ့တဲ့နှစ်ထဲလှစ်စီးထွက်ပြေးရင်တေဆုံးသူအရေအတွက်ဟာသိရသာသာများခဲ့တယ်လို့လည်း UNHCR ကမှတ်တမ်းတင်ထားပါတယ်လှစ်စီးပြေးသူတွေအရောက်သွားခြင်းရတဲ့တိုင်းပြည်တစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့နှစ်ထဲရေချောင်းကနေရောက်လာတဲ့သူပေါင်းဟာ18,000ထိရှိခဲ့တာပါလက်တလုံးမှာတော့တမယိုးချက်တရားဝင်နီးလန်းနေနဲ့ရောက်လာတာမျိုးမဟုတ်တဲ့သူတွေပေါ့ကင်တွယ်ဆောင်ရွက်ပုံတွေဟာတနိုင်ငံတစ်မျိုးဖြစ်နေတဲ့အတွက်လဲဒုက္ခရောက်လာသူတွေဟာမရေမရာအနာကမျိုးတွေနဲ့ရင်ဆိုင်နေကြရတာမျိုးပြဿနာဖြစ်နေရတယ်လို့ Ranger အရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Arkan Project က Chris Lewa ကပြောပါတယ
် The way it is built at the moment is definitely notacceptable that you know people arrive and then they are some of them are pushed out in the sea
no no ဆယ်ရှိနေတဲ့နီးလန်းတွေကတော့လုံးဝကိုလက်ခံနိုင်စရာမရှိပါဘူးရောက်တဲ့လူကရောက်လာကြတယ်လို့တချို့ကြတော့လဲပင်လယ်ထဲကိုမောင်းထုတ်ခံရတာတွေရှိပါတယ်တခြားတိုင်းပြည်တစ်ခုကိုရောက်လာတဲ့သူတွေဟာအဖမ်းခံရတာမျိုးနဲ့အဆုံးသတ်ကြရပါတယ်ဒါကြောင့်လဲဒီလူတွေအတွက်ကာကွယ်စောင့်ရှောက်ပေးဖို့လိုနေတာပါ
ဒီသတင်းပတ်တဲ့အင်ဒိုနီးရှားမှာဆွေးနွေးခဲ့တာတွေကိုတော့ဘာလီလုပ်ငန်းရှင်လို့အမည်ပေးထားတဲ့အဖွဲ့ဝင်တွေကိုလည်းအတိပေးမျှဝေသွားမယ်လို့ UNHCR ကပြောပါတယ်။ဘာလီလုပ်ငန်းရှင်အဖွဲ့ကတော့လူမောင်ခိုလုပ်ငန်းတွေ၊ဂိုင်းတွေကိုနှိမ်နင်းမဲ့ဒေသရင်းဥပဒေစိုးမိုးရေးလုပ်ငန်းတွေတိုးတက်လာစေဖို့ရည်ရွယ်ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ခင်ဗျာ။